မြန်မာတင်မောသားတွေကိုမရုံးမဖြောက်ဆစ်လွတ်လုပ်ကင်စေခဲ့တာကြောင့်ပြည်တွင်းနိုင်ငံသားတင်မောသားဆစ်လွတ်ရေးကုမ္ပဏီ၅ခုကိုပို့ဆောင်ရေးဝန်ကြီးဌာနကအရေးယူထားပါတယ်။နေနာခဲ့တဲ့တင်မောသားတွေအတွက်တော့ရော်ကျေးရရှိရေးဌာနပြန်ရေးတို့အတွက်လည်းအခက်အခဲတွေ့နေပါတယ်။တင်မောမှောက်တာကနေကယ်ဆယ်လာသူတွေနဲ့တည်ဆုံးသူတွေအတွက်တော့ဌာနပြန်နိုင်ရေးနဲ့ရော်ကျေးရရှိနိုင်ရေးကိုရုရှားနိုင
တဲ့ငါးပန်းတင်မောမှာလိုက်ပါခဲ့သူမြန်မာနိုင်ငံသား42ဦးတို့ကိုပြည်ရင်းကုမ္ပဏီ၅ခုတို့ကတာဝန်ယူဆေးလွတ်ခဲ့တာဖြစ်ပါတယ်။တင်မောသားအားလုံးတို့ဟာအစိုးရအတိအမှတ်ပြုတင်မောသားလိုင်စင်တွေရှိကြပြီးတာဝန်ယူဆေးလွတ်တဲ့ကုမ္ပဏီ၅ခုတို့ဟာလည်းမြန်မာအစိုးရပို့ဆောင်ရေးဝန်ကြီးဌာနကအတိအမှတ်ပြုထားတဲ့ကုမ္ပဏီတွေဖြစ်ပါတယ်။ဒါပေမဲ့ဒီကုမ္ပဏီ၅ခုတို့ကတင်မောသားတွေကိုပို့ဆောင်ပါမယ်လို့ပို့ဆောင်ရေးဝန်ကြီးဌာနကပြောဆိုထားတဲ့တင်မောကိုမပို့ဘဲရုရှား၅ဘန်းတင်မောစီကိုလိန်လယ်ပို့ဆောင်ခဲ့တာဖြစ်ပါတယ်။အခုတော့ဒီကုမ္ပဏီ၅ခုတို့ကိုနိုင်ငံခြားတင်မောသားဆီလွတ်မှုခိတ္တရန်နာထားတယ်လို့မြန်မာနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနတင်မောသားဌာနခွဲကညွှန်ကြားရေးမှူးဦးတိုးမြင့်ကပြောပါတယ
်။ကျွန်တော်တို့ဒီမှာရှိရဲခက်ခဲရပါလဲဆိုတော့အခုထွက်သွားတဲ့လူတွေကကျွန်တော်တို့ကုမ္ပဏီ၅ခုကထွက်တဲ့ဒီကကျွန်တော်ဌာနမှာတကယ်တော့ထွက်သွားလို့ကပြောရတဲ့ဈေးမွန်းနဲ့အခုတကယ်ရောက်တဲ့ဈေးမွန်းကလွဲနေတယ်ကြာလွဲနေတော့ကျွန်တော်တို့ကလောလောဆယ်အဲ့ကုန်ပြီး၅ခုကိုကျွန်တော်တို့နိုင်ငံခြားဈေးမွန်းသားပြန်တင်ဖို့ကျွန်တော်ဒီဓာကြီးရပ်ထားပါတယ်ကုန်ပြီးဒါသူတို့ကျွန်တော်ဌာနမှာမဟုတ်ဘူးတင်ဒီအားရဲ့ဈေးမွန်းပေါ်တင်တာမဟုတ်တဲ့ကြောင့်အဲ့ဈေးမွန်းလက်ရှိရှိရဲ့ဈေးမွန်းနဲ့ပတ်သက်တဲ့အမှားတွေရှိတယ်ဒီကအမှားတွေအဖွဲ့အစည်းတွေပေါ့လေအဲ့ဒါတွေကျွန်တော်တို့ငြင်းငြင်းနေပါတယ်
ပြောဆရာတို့ကိုပြောထားတဲ့တင်မောကတခုသူတို့တင်ပေးလိုက်တာတခုဆိုတဲ့ခါရောက်တော့ဒီကုမ္ပဏီတွေကိုရောဆရာတို့ဘက်ကရေးယူဖို့ရှိပါလား
လောလောဆယ်ဖိတ်ထားပါတယ်၃ရက်နေရဆောက်တယ်သူတို့တင်မောသားတင်မောတင်ဖို့ကိုရည်ဆိုင်ထားပါတယ
်ဆရာနာမည်တွေများဆရာပြောလို့ရပါလားရှင
်ဟုတ်ပါပါနံပါတ်၁က Asia Wave ပါနံပါတ်၂ကတော့ Top Chance နံပါတ်၃ကတော့ Sea Rider ပါနံပါတ်၄က Star Glow ပါဟုတ်နံပါတ်၅ကတော့
အခုနင်းမြုပ်ခဲ့တဲ့ရုရှား၅ဘန်တင်မောဒင်နဲလ်ဘော့စတော့ကလည်းပို့ဆောင်ရေးဝန်ကြီးဌာနနဲ့ဆောင်ရွက်ထားတာမဟုတ်တာကြောင့်ရော်ကြီးကိစ္စကလည်းမတိမကျရှိနေသေးပါ။မိသားစုတွေအနေနဲ့လည်းအခုလိုမရိုးဖြောက်မှုတွေ့ရင်ပို့ဆောင်ရေးဝန်ကြီးဌာနကိုအကြောင်းကြားဖို့လိုတယ်လို့လည်းသူကဆက်ပြီးပြောပါတယ်။ခု၅ဘန်တင်မောနင်းမြုပ်တာမှာပါသွားပြီးအတိမပြုတ်နိုင်သေးသူကိုကျော်နေမင်းရဲ့မိခင်ဖြစ်သူဒေါ်သိန်းကျော်ဦးကတော့တင်မောနာမည်နဲ့အလို့အကန်ခွာခြားတာကိုသူသားဖုံးဆက်ပြပြခဲ့တယ်လို့ပြောပါတယ
်။အဲ့လိုသားကြီးအသက်အကြီးဟိုအလုံးလုံးတုံးကဟိုစင်ဖို့ပေါ်ရောက်တုံးကဖုံးဆက်တုံးကတော့ပြောပါတယ်။မမေရဲ့သားတို့ကိုပြောတုံးကတော့ဒနန်းစင်ဖို့လို့ပြောပါတယ်။ဒါပေမဲ့ဒီကိုရောက်တော့ငါစင်ဖို့ကြီးဖြစ်နေတယ်မမေ။နောက်ပြီးစင်ဖို့နာမည်လေးမတူလို့ပြောပါတယ်။ဘလို့မတူတာလေတော့ကျွန်မလေးအဲ့ဒါသိချင်မသိပါဘူးရှင်။ကိုယ်တော်ကြီးနဲ့ပြောတဲ့ကိစ္စဆိုတော့လေကျွန်မအဲ့လိုမျိုးရာရှောက်ကိုသွားမယ်ဘယ်သွားမယ်ဆိုတော့မသိပါဘူးရှင်
။ဒီနေ့မှပဲမြန်မာတန်ကိုစလေအဖွဲ့ဟာကဲဆယ်ရေးတင်မောနှစ်ဆင်းတို့စိုက်ကပ်လာမဲ့စာခလင်မျိုးက concept ကကန်းချီစီကိုထွက်ခွာသွားကြပြီလေဖြစ်ပါလေ။တင်မောကတော့ဒီလ၈ရက်နေ့လောက်မှစိုက်ကပ်မယ်လို့ခန့်မှန်းထားပါလေ။ရော်ကြီးကိစ္စကတော့မတိကျသေးတဲ့အကြောင်းရုရှားဆိုင်ရာမြန်မာတန်ယုံကတန်မှုဥအောင်ကျော်မှုကပြောပါတယ
်။ရော်ကြီးကိစ္စကကျွန်တော်တို့လိုက်ပြီးဆုံးဆန်းဆက်သွင်းနေပါတယ်ဒီဘက်က Labor Ministry တို့ကျွန်တော်တို့ဒီ emergency ministry တို့နိုင်ငံသားကြီးတို့အဲ့တော့လောလောဆယ်တော့သူတို့ကဘာပြောလဲဆိုတော့ဒီ search and rescue operation နဲ့ဒီတင်မောပေါ်မှာတက်ရှင်ကယ်ဆယ်ထားတဲ့လူတွေကျန်းမာရေးလုပ်ငန်းတွေကိုပဲဦးစားပေးဆောင်ရွက်နေတယ်။နောက်တစ်ခါကျွန်တော်ဒီ dead body တွေမှာလည်းဟလာနိုင်ငံသားဖြစ်မှုပေါ့နော်ဘယ်နိုင်ငံသားလဲဆိုတာကို identification လုပ်လို့မပြီးသေးတဲ့အတွက်သူတို့ဒီကိစ္စတွေကိုတော့မှဆောင်ရွက်ပါမယ်လို့ပြောပါတယ်။အခုလောလောဆယ်တော့ကျွန်တော်တို့ဘာအပြေမှမပေးနိုင်ဘူးပေါ့ဗျာ။ဒီဘက်ကတင်ဝကုမ္ပဏီကကျွန်တော်တို့စုံစမ်းသိရတဲ့လောက်တော့တော်တော်လေးဟိုတည်တည်မောမောပါပဲတင်ရမှုပါ website တွေပါလည်းမရှိပါဘူးကျွန်တော်တို့ဆက်သွယ်ပါတယ်တိုးတော်လည်းသူတို့ရှိတာဟိုကျွန်တော်တို့လိုချင်တဲ့အဖြစ်မျိုးပေါ့နော်မေးတဲ့အခါမှာဒီ compensation တွေပါတွေနဲ့ဒီမြန်မာပြည်ပြန်ဖို့ကိစ္စတွေမှာကျွန်တော်တို့ဘာမှတိတိကျကျမသိရပါဘူးဖုန်းတော်မှာကောင်းအောင်မဖြစ်ဖြစ်ရမျိုးမရှိပါဘူးအဲ့တော့ကျွန်တော်တို့ကဒီကိစ္စတွေကိုတရားဝင် Russian Emergency Situation Ministry နဲ့ပဲကျွန်တော်တို့ဆက်သွယ်လုပ်ဆောင်နေပါတယ်
နင်းမြုပ်ခဲ့တဲ့ရုရှား၅ဘန်တင်မောဒင်နဲလ်ဘော့စတော့ပေါ်မှာလိုက်ပါခဲ့တဲ့တင်မောသား132ဦးတို့ထဲမှာမြန်မာနိုင်ငံသား42ဦးပါဝင်ခဲ့ပါတယ်။ မြန်မာနိုင်ငံသား22ဦးအသက်ရှင်လျက်ကဲ့တင်ထားနိုင်ပြီးတအူးတေဆုံးကြောင့်အတီးပြုတ်ထားပေမယ့်ကျန်းတဲ့19ဦးတို့ရဲ့ကံကြမ္မာကတော့မရင်မယားဖြစ်နေသေးပါဒီကဲဆယ်လာသူတွေနဲ့မြန်မာနိုင်ငံသားတွေရဲ့ရိုလောင်းတွေကိုထာနေပြန်ပို့နိုင်ဖို့ကိုဦးစားပေးလှုပ်သွားမှာဖြစ်ပြီးဒီနောက်မှာတော့ရိုကြီးရရှိဖို့ဆောင်ရွက်သွားမယ်လို့ရုရှားဆိုင်ရာမြန်မာတန်ယုံကလည်းပြောဆိုထားပါတယ်ရှင်